မလေးရှားနိုင်ငံမှာမီးဖွားပြီးအမျိုးသမီးတွေနဲ့ကလေးတွေအပါအဝင်ထိမ့်သိမ့်ခံရသူမြန်မာနိုင်ငံသား30ကျော်နဲ့ကပ်ရောဂါကာလတောင်တင်နေသူတွေစုစုပေါင်း190ကျော်ကိုကယ်ဆယ်ရေးလေယာဉ်နဲ့နေရာပြန်ပို့လိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကိုဗစ်ကပ်ရောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ဖမ်းဆီးခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံအစီအစဉ်နဲ့နေရာပြန်ပို့ရမှာအခုနောက်ထပ်မီးဖွားပြီးအမျိုးသမီးတွေနဲ့ကလေးတွေအပါအဝင်လူ30ကျော်လဲပါဝင်ခဲ့တာပါ။အင်္ဂါနေ့ကနေရာပြန်ခွင့်ရသူတွေထဲမှာတော့လူရက်စစ်အကျဉ်းသားတွေနဲ့ကပ်ရောဂါကာလတောင်တင်နေသူစုစုပေါင်း190ကျော်ပါဝင်တယ်လို့လည်းမလေးရှားခြေဆိုင်မြန်မာလူမှုကွန်ရက်ရဲ့အသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ်
။ဒီ relief flight body အဲ relief flight မှာဆိုရှင်အကြောင်းမျိုးကြောင့်မလေးရှားနိုင်ငံကနေမှာဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသားကလေးငယ်အပါအဝင်30ယောက်ကိုပေါ့မြန်မာတန်ဝင်ကူညီမှုနဲ့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးခဲ့တယ်။ဒီစေယုတ်ဒီမှာပေါ့ဒီနေ့စေယုတ်တက်ပြီးမိဖွားတယ်မိဖွားတော့လည်းသူတို့ရဲ့ဒီ document တွေအထောက်အထားတွေဟာအပြည့်စုံပါမစ်တရားမရှိဘူးနောက်တစ်ခုကဒီဆေးရုံမှာပေးဆောင်ရတဲ့ဒီဝန်ဆောင်မှုပတ်စံတွေအပြည့်စုံမပြည့်စုံတဲ့ကြောင့်သက်ဆိုင်ရာကျန်းမာရေးဌာနနေပြီးတော့ immigration ဌာနကိုဖုန်းဆက်လိုက်တဲ့အခါမှာ immigration ဌာနကနေပြီးတော့လာရောက်ဖမ်းဆီးခံရတယ်အဲ့လိုဖမ်းဆီးခံရတဲ့ကလေးငယ်တဦးလည်းပေါင်းလာပါတယ်ဒီကလေးငယ်ဆိုရှင်နှစ်လဖြစ်သွားပြီပေါ့ဒီအခုဆိုရှင်တော့မြန်မာတန်ရုံကနေပြီးတော့အများဆုံးဖြစ်အောင်စီစဉ်ပြီးမနေ့ကကျွန်တော်တို့ဒီ relief flight နဲ့အတူတူစံပို့ပေး
မလေးရှားနိုင်ငံကလူဝင်မှုထိန်းသိမ်းရေးစခန်းတွေထဲမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုတန်ရုံအစီအစဉ်နဲ့ဒီလထဲမှာပဲစတင်ပြီးနေရက်ပြန်ပို့ပေးခဲ့တာအခုဆိုရင်တထောင်ကျော်သွားပါပြီ။နေရက်ပြန်ပို့လေရင်ဈေးကိုတော့လူရက်စေတဲ့အကျဉ်းသားတွေကကြားခံကြရတာပါ။အခုနောက်ဆုံးနေရက်ပြန်ပို့တဲ့အထဲမှာတော့မီးဖွားဖို့ဆေးရုံဈေးကန်းသွားရင်မလေးရှားအနာပိုင်တွေကဖမ်းဆီးတာခံရသူအမျိုးသမီးတွေလည်းပါဝင်ခဲ့ပါတယ်။မလေးရှားနိုင်ငံမှာဒီလိုကျန်းမာရေးပြဿနာတွေကြောင့်ဖမ်းဆီးခံရသူတွေလည်းရှိနေတယ်လို့လည်းလူမှုရေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့ဦးစန်းဝင်းကပြောပြပါတယ်
။ဟုတ်ကဲ့ဒီမှာဆိုရှင်ဒီလိုပြဿနာမျိုးတွေကကျွန်တော်တို့ကြာခဏလို့ကြုံပြရပါတယ်။ဒီမီးဖွားတဲ့ကိစ္စရတင်မဟုတ်ဘူးအစားအသောက်ကျန်းမာရေးကိစ္စတွေနဲ့အတူတူဖမ်းဆီးထိန်းသိမ်းခံရမှုတွေဆိုကျွန်တော်တို့ကြုံပြရပါတယ်။အထူးဆိုရင် accident ဖြစ်တာလေကားတွေပါတိုက်ခံထားရတယ်ဒါပေမဲ့နည်းနည်းလေးစိတ်ဝင်စားတာပြီးဆိုချင် immigration အကြောင်းကြားပြီးသူတို့ finding thing လေးစကားမျိုးပို့ဆောင်လိုက်ပါတယ
်မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစကား73ခုမှာထိန်းသိမ်းထားတဲ့ခန့်မှန်းခြေနိုင်ငံသား2000ဝန်းကျင်ကိုတော့လူရဲစိတ်ရင်ဒဏ်ကျေးပေးပြီးတရားဝင်အလုပ်လုပ်နိုင်ကြောင်းမလေးရှားအစိုးရကပြောဆိုထားပါတယ်ဒါပေမဲ့တရားမဝင်မြန်မာတွေအနေနဲ့ကတော့ကိုဗစ်ကပ်ဘေးကာလကြီးမှာဒဏ်ကျေးပါမစ်ကျေးလေပြီးကျေးစတဲ့အခကျင်းငွေတွေကိုချက်ချင်းပေးနိုင်ဖို့အခက်အခဲတွေလည်းရင်ဆိုင်နေရတယ်လို့လည်းအလုပ်သမားရေးလှုပ်ရှားသူတွေနဲ့အကူအညီပေးနေသူတွေကပြောပါရယ်မလေးရှားနိုင်ငံမှာခန့်မှန်းခြေမြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်ကိုင်နေပြီးကိုဗစ်ကပ်ရောဂါကာလမှာစားဝတ်နေရေးနဲ့အလုပ်ကိုင်အခက်အခဲတွေကြောင့်နေရက်ပြန်ဖို့အတွက်မြန်မာတန်ရုံးကိုစည်ရင်ပေးသွင်းထားသူတသောင်းကျော်ရှိနေပါရယ်ကပ်ရောဂါအခက်အခဲတွေကြားမိမိကိုယ်ကိုအဆုံးစီရင်သူမြန်မာနိုင်ငံသား18ဦးရှိနေပါတယ်လောလောဆယ်မှာတော့မလေးရှားအစိုးရကစိုက်ပျိုးရေးစောက်လုပ်ရေးခြံလုံငန်းစတဲ့လုပ်ငန်းတွေမှာလုံသားလိုအပ်ချက်ရှိနေတာကြောင့်တရားမဝင်တဲ့အနေနဲ့ဒဏ်ကျေးပေးပြီးအလုပ်လုပ်ခွင့်ပြုမယ်လို့လည်းပြောဆိုထားပါတယ်ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်